စနေနေ့တော့ကအာဖဂန်နစ္စတန်အနောက်ပိုင်းမှာတော့ပြင်းအား6.3ရှိတဲ့မြေလင်းတစ်ခုလှုပ်ခတ်ခဲ့ပါတယ်။အဲဒီလိုမျိုးမြေလင်းလှုပ်ခတ်တဲ့ဒဏ်ကြောင့်လူပေါင်း 2,400 ကျော်အသက်ဆုံးခဲ့ရတယ်လို့တာလီဘန်အုပ်ချုပ်ရေးအဖွဲ့ကတနင်္ဂနွေနေ့ကပြောပါတယ်။ငလင်းကဟီရတ်မြို့ရဲ့အနောက်မြောက်ဘက်မိုင်20လောက်အကွာကိုဗဟိုပြုပြီးတော့လှုပ်ခတ်ခဲ့တာဖြစ်ပါတယ်။ဆယ်စုနှစ်တည်းနဲ့ချီစစ်ပွဲတွေကြောင့်အခြေခံအဆောက်အအုံတွေပျက်စီးခဲ့ရတဲ့အာဖဂန်နစ္စတန်နိုင်ငံတွင်းဝေးလံခေါင်တည်တဲ့ဒေသတွေမှာကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ရေးအခက်အခဲကြောင့်သေဆုံးသူအရေအတွက်ကဒီထက်ပိုပြီးတော့မြင့်တက်လာနိုင်ပါတယ်။တောတောင်ထူထပ်တဲ့အာဖဂန်နစ္စတန်ကပါကစ္စတန်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဟင်ဒူကတ်ဒေသမှာတော့ပြင်းထန်တဲ့ငလျင်တွေလှုပ်ခတ်လေးရှိပါတယ်။ဒီနှစ်ဖေဖော်ဝါရီလထဲမှာပဲတူရကီနဲ့ဆီးရီးယားတို့မှာငလျင်ဒဏ်ကြောင့်လူပေါင်း 9,000 လောက်အသက်ဆုံးခဲ့ရပြီးတဲ့နောက်ပိုင်းမှာအခုစနေနေ့တုန်းကလှုပ်ခတ်ခဲ့တဲ့အာဖဂန်ငလျင်ကလူအသေးအပြောက်အများဆုံးငလျင်တစ်ခုလည်းဖြစ်ပါတယ်ရှင်။